Bangladesh ဘက်ကိုရောက်နေတဲ့ Rohingya ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်သိက္ခာနဲ့အညီဌာနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအရှိတောင်အရှနိုင်ငံများအတင်ထိပ်သီးညီလာခံမှာကုလအတွင်းရေးမှူးချုပ်ကအခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်တဆက်တည်းမှာပဲဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလဲကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်
Canada will continue to support ASEAN's humanitarian political efforts to find a sustainable and just solution to the ongoing crisis and
we will also ဆွန်ခွာထွက်ပြေးကြရသူတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဌာနေပြန်နိုင်ရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ကနေဒါနိုင်ငံကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိဖြစ်နေတဲ့ပြဿနာတွေပြေလည်ဖို့ရေရှည်တည်တံ့တဲ့ဖြေရှင်းချက်တစ်ခုရရှိနိုင်ရေးအာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာထောက်ထားမှုနိုင်ငံရေးအရာကြိုးပမ်းမှုတွေကိုလည်းကနေဒါကဆက်ပြီးထောက်ခံသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအထောက်အကူဖြစ်စေမယ်။ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်။မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်းဒီကနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းနိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်အစည်းအဝေးတွေပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံနေပြည်တော်ကိုမနေ့ပြန်လာရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမှာလည်းရိုဟင်ဂျာတွေအရေးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်။